နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82မြောက်မွေးနေ့ပွဲအခမ်းအနားတွေကိုနေပြည်တော်အပါအဝင်နိုင်ငံတော်မျိုးကြီးတွေမှာကျင်းပခဲ့ကြပါတယ်မြန်မာဒီမိုကရေစီရည်တည်နှစ်ပေါင်း30နီးပါးကျော်ပါလှုပ်ရှားနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုဆက်ပြီးတော့ဝန်ရံကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘိုလုံမှုဆောင်ဖွဲ့ကလည်းရန်ကုန်မြို့
နေပြည်တော်လွှတ်တော်အစအုံမှာတနင်္လာနေ့ကလှုပ်ဖော်ကံပဲတွေ့ကျင်းပါတယ်မွေးနေ့ပွဲအခမ်းအနားကိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တာပါမွေးနေ့အမှာစကားဖြင့်ကိုကျင်းစာတရားထားပြီးနိုင်ငံအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်ဟုတ်ကဲ့မြေတားထားပြီးတော့စိတ်ချမ်းသာလုပ်ကြပါလို့ဒါပဲခက်တယ်လို့ပဲပြောခြင်းနောက်ဆုံးကျတော့လူတိ
အဲ့ဒီထဲမှာသမရဦးထင်ကျော်ရဲ့ဇနီးလည်းဖြစ်ကွယ်လွန်သူ NLD ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးလွင်ရဲ့သမီးလည်းဖြစ်သူသုံးခွမြို့နယ် NLD လွှတ်တော်အမှန်ဟောင်းဒေါ်စုစုလင်ကတော့
ကျမရဲ့ဆုတောင်းကတော့အမရဲ့ကြိုးပမ်းနေတဲ့ကြိုးပမ်းချက်တွေအားလုံးအမြန်ဆုံးအောင်မြင်ပါစေလို့နောက်အမကလည်းတကြမမနဲ့တက်တော်ရတော်ရှိပြီးတော့ကျမတို့တိုက်တို့ပြေကျိုးအတွက်စောစောကလည်းပြောတယ်ဆတဲ့တပိုးလို့မပြောချင်ဘူးအစွမ်းကုန်လုပ်နေတယ်အဲ့ဒါကြောင့်ဒါရင်အောင်မြင်ပါစေ
ဝင်းနစ်အထိမ်းအမှတ်ပွဲတွေကိုသူ့ရဲ့ပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီးရန်ကုန်မန္တလေးစကိုင်းပြည်စတဲ့နိုင်ငံအနှံ့မျိုးကြီးတွေမှာမနေ့ကဂုံပြုပွဲတွေကျင်းပခဲ့ကြပါတယ်ရန်ကုန် NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုဆက်ပြီးဝမ်းရံကြဖို့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအခုလိုပြောသွားပါတယ
်ကျွန်တော်လူရင်းနဲ့ပြောပါမယ်အဓိကအားဖြင့်ကျွန်တော်တို့တွေအနည်း20ကျော်အနည်း30နီးပါးစူးစမ်းလာခဲ့ရတဲ့ဒီမိုကရေစီပန်းနယ်ကျွန်တော်တို့မရောက်သေးပါဘူးပန်းနယ်ကိုသွားတဲ့လမ်းပေါ်ပဲရောက်သေးတယ်ကျွန်တော်တို့ဆက်လက်စူးစမ်းဖို့အများကြီးလိုပါသေးတယ်အဲ့တော့ကျွန်တော်ဝင်းနေမှာအထူးဆန္ဒပြုလိုက်ချင်တာကဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ဝန်ရလိုက်ပါကြဖို့ညီညီညွတ်ညွတ်နဲ့
တချိန်တည်းမှာပဲလက်ရှိအစိုးရကိုဥဆောင်နေတဲ့ဒေါအောင်ဆန်းစုကြည်အပေါ်တက်မတော်နဲ့ညှိနှိုင်းဆွေးနွေးလုပ်ကိုင်မှုတွေတိုင်းသားအရေးရခိုင်ပြည်နယ်အရေးစတာတွေနဲ့ပတ်သက်လို့နိုင်ငံတွင်းမှာသာမကပြပမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမအရေးလေလာသုံးသပ်နေသူဒေါက်တာတင့်ဆွေကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့2008နှစ်ဂျပန်ယူကော့ပွဲကလေးကသူကတကယ်ကိုစင်ပေါ်ရောက်သွားတဲ့နိုင်ငံရေးသမားတူလို့သူဆောင်ရွက်ပါတယ်အဲ့တော့အရင်1988-89ကနေစရင်ဂျာရက်ကာလာနဲ့ဒီ2012နောက်ကတော့မတူတော့ဘူးခင်ဗျနောက်တစ်ခါ2015ရောက်တဲ့အခါမှာသူကတာဝန်အရှိဆုံးပုဂ္ဂိုလ်လို့သူဆောင်ရွက်ပါတယ်အဲ့တော့လည်းအရင်နဲ့တောင်မတူကွဲပြားမှုတွေရှိတယ်အဲ့တော့ဝေဖန်မှုတွေသို့မဟုတ်အားမရမှုတွေရှိတာကတော့ကျွန်တော်ကတော့ဒါဟိုဖြစ်နေကြသဘောပါတို့ကျွန်တော်မြင်နေတော့အောင်ဆောင်းစုကြီးမှာမဟုတ်ဘူးတခြားထင်ရှားကြော်ကြတဲ့တခြားနိုင်ငံအကောင်းဆုံးတွေလည်းဒီလိုသဘောမျိုးဖြစ်တဲ့အတွက်တော့အောင်ဆောင်းစုကြီးဟာတကယ်နိုင်ငံရေးသမားအခုဆိုရင်တာဝန်နိုင်ငံအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့လှုပ်တင်တာတွေလုပ်နေတယ်လို့ပဲကျွန်တော်တော့မြင်ပါတယ
်ဩစတြေးလျစင်ကာပူစတဲ့ပြပမှာရှိတဲ့ဒေါအောင်ဆန်းစုကြည်ကိုချစ်ခင်လေးစားကြသူတွေကလည်းမွေးနေ့အထိမ်းအမှတ်ဖြစ်အခမ်းအနားတွေစာပေစကားဝိုင်းတွေကိုအသီးသီးကျင်းပခဲ့ကြပါရဲ့ရှင်